ရှီတောင်အာရှနိုင်ငံအနေနဲ့တရားဝင်ဖွဲ့စည်းအုပ်ချုပ်မှုပေါင်းတစ်ခုတည်းအောက်မှာတည်ရှိစေမယ့်အာဆီယံချာတာလို့ခေါ်တဲ့အာဆီယံပြည်ညင်စာချုပ်ကိုဒီကနေ့လက်မှတ်ရေးထိုးလိုက်ကြပါပြီ။အာဆီယံညီလာခံအတွင်းမြန်မာစစ်အစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့လွန်မှုနေတဲ့ကြားကပဲအာဆီယံခေါင်းဆောင်တွေကဒီပြည်ညင်စာချုပ်ကိုစင်ကာပူနိုင်ငံမှာကျင်းပနေတဲ့ထိပ်သီးညီလာခံအတွင်းမှာလက်မှတ်ရေးထိုးလိုက်ကြတာပါ။ဒီပြည်ညင်စာချုပ်ကိုလက်မှတ်ရေးထိုးလိုက်ခြင်းအပြင်ကုန်သွယ်ရေးယင်းနှိမ့်မြုပ်နှံမှုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တခြားကိစ္စတွေညီနိုင်ဆွေးနွေးတဲ့အခါနိုင်ငံတကာနဲ့တန်းတူရင်မောင်းတန်းဆွေးနွေးနိုင်တော့မှာဖြစ်ပါတယ်။ဒီပြည်ညင်စာချုပ်ထဲမှာလူခွင့်ရေးအေဂျင်စီထားရှိရေးထက်သွင်းဆွေးနွေးဖို့ပြောဆိုခဲ့ကြပေမဲ့လုံထုံလုံနီးနဲ့တခြားနည်းပညာပိုင်းဆိုင်ရာတွေမှာချိုးယွင်းချက်တွေရှိနေတဲ့အတွက်အကောင့်ထဲမှာပေါ်နိုင်ပဲဖြစ်ခဲ့ရပါတယ်။ဒီပြည်ညင်စာချုပ်ကိုလက်မှတ်ရေးထိုးလိုက်ပေမဲ့အဖွဲ့ဝင်တနင်္ဂနွေကြီးစီကအတည်ပြုပေးဖို့တော့လိုပါသေးတယ်။မြန်မာပြည်အတွင်းစစ်အစိုးရရဲ့လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်ပြီးဒီထိပ်သီးညီလာခံမှာထက်သွင်းဆွေးနွေးဖို့မြန်မာစစ်အစိုးရရဲ့ချိုးဖောက်မှုတွေအခုချိန်ထိအောင်မြင်နေတော့မယ်လို့နိုင်ငံရေးအကဲခတ်တွေကပြောပါတယ်မြန်မာနိုင်ငံအတွင်းကအခြေအနေတွေကိုမစ္စတာဂမ်ဘာရီအာဆီယံထိပ်သီးညီလာခံအတွင်းတင်ပြဆွေးနွေးမဲ့ကိစ္စကိုလည်းအာဆီယံခေါင်းဆောင်တွေကရုတ်တရက်ပယ်ချလိုက်ပါတယ်အခုလိုရုတ်တရက်ပယ်ချလိုက်တဲ့အပေါ်သူ့အနေနဲ့စိတ်ပြည့်မိတယ်လို့မစ္စတာဂမ်ဘာရီကပြောပါတယ်မစ္စတာဂမ်ဘာရီအခုလိုမြန်မာအရေးတင်ပြဆွေးနွေးမဲ့ကိစ္စကိုမြန်မာစစ်အစိုးရရဲ့ဝန်ကြီးချုပ်ဖိုချိုကြီးသိန်းစိန်ကအပြင်းထန်ကန့်ကွက်ခဲ့တဲ့အတွက်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာနောက်ဆက်ကျင်းပမဲ့အရှိအာရှထိပ်သီးဆွေးနွေးပွဲအတွင်းမှာပါပြောဆိုခြင်းရှိတော့မှာမဟုတ်ဘူးလို့စင်ကာပူဝန်ကြီးချုပ်လီရှန်လုံးကပြောပါတယ်။ဒါပေမဲ့မြန်မာစစ်အစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးပြီးအမျိုးသားပြန်လည်ညင်ကြားစစ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်ဖို့အာဆီယံခေါင်းဆောင်တွေကအလေးအနက်တောင်းဆိုထားတဲ့စာကိုတော့မစ္စတာလီရှန်လုံးကဖတ်ကြားသွားပါတယ်။အာဆီယံအဖွဲ့ကမြန်မာစစ်အစိုးရပေါ်အခုလိုခပ်ပြော့ပြော့ဆက်ဆံနေတာဟာအာဆီယံအဖွဲ့ရဲ့ဂုဏ်သိက္ခာကိုထိပါးစေတယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။အခုနောက်ဆုံးစင်ကာပူကလာတဲ့သတင်းတွေအရဒီဇင်ဘာလကုန်မှာမစ္စတာဂမ်ဘာရီမြန်မာနိုင်ငံကိုနောက်တစ်ခေါက်ပြန်သွားမယ်လို့သိရပါတယ်ခင်ဗျာ။